ဂျပန်နိုင်ငံရဲ့ခေတ်သစ်နိုင်ငံရေးသမိုင်းမှာဩစာအရှိဆုံးပုဂ္ဂိုလ်လို့သတ်မှတ်ခံထားရတဲ့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုဂျပန်နိုင်ငံသားတွေဒီကနေ့နောက်ဆုံးကာရဝါပြုနှုတ်ဆက်ကြပါတယ်။ဝန်ကြီးချုပ်အာဘေဟာဇူလိုင်လအတွင်းလှုပ်ကြံတက်ဖြတ်ခံခဲ့ရတာပါ။တိုချိုမြို့နီပွန်ဘူဒိုကန်ခမကြီးမှာနိုင်ငံတော်စာပနာအခမ်းအနားဖြင့်ကျင်းပတဲ့ဒီအခမ်းအနားကိုနိုင်ငံတကာကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီစာပနာကိုဂျပန်နိုင်ငံမှာစန့်ကျင်ကန့်ကွက်သူတွေလည်းရှိပါတယ်။ဂျပန်လန်ရွှန်းချုပ်ထားပြီးပန်းတွေနဲ့အလှဆင်ထားတဲ့ဝန်ကြီးချုပ်ဟောင်းအာဘေးရဲ့ရုပ်လောင်းကိုကျန်ရစ်သူစနီအာကီကအခမ်းအနားကျင်းပတဲ့ခမ်းမာတဲ့တည်ဆောင်လာခဲ့ပါတယ်။ရှင်ဆိုအာဘေးရဲ့မိတ်ဆွေလည်းဖြစ်တပည့်သူဦးလည်းဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့ရှင်ဆိုအာဘေးရဲ့ရုပ်လောင်းကိုမျက်နှာပူပြီးဝမ်းနဲ့ကြည်ကွဲမှုတွေဖြစ်နေတဲ့မိန့်ခွန်းကိုပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်အာဘေးဟာအသက်ရှင်တဲ့သူတို့နဲ့အတူအချိန်ကာလအကြာကြီးနေပေးတဲ့သူတူဖြစ်တယ်လို့ပြောကြခဲ့ပါတယ်။ဝန်ကြီးချုပ်ဟောင်းအာဘေးရဲ့စာပနာအခမ်းအနားကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်။